တရုတ်နိုင်ငံကလေကြောင်းပိုင်နက်စုံတတ်မှတ်လိုက်တာမှာဂျပန်ပိုင်နက်အပေါ်လဲပါသွားတဲ့အတွက်အန္တရာယ်ကြီးတဲ့လုပ်ရပ်ဖြစ်ပြီးပြဿနာအကြီးအကျယ်တက်လာနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီတရုတ်လေကြောင်းပိုင်နက်စုံဟာလက်တွေ့အသက်သွင်းလို့မရတဲ့ကိစ္စဖြစ်တယ်ဂျပန်နိုင်ငံအတွက်တော့တရားဝင်မှုမရှိဘူးဒါကြောင့်ပြန်ရုံသိမ်းတင်တယ်လို့ဒီနေ့ဂျပန်ပါလီမန်မှာထုတ်ပြောခဲ့ပါတယ်တကယ်တော့တရုတ်နိုင်ငံအနေနဲ့ဒီလေကြောင်းပိုင်ဆိုင်မှုစုံစီမင်းတက်ကိုစနေနေ့ကကြေညာခဲ့ရမှာဒီစုံအတွင်းဖြတ်သွားမဲ့လေရင်တွေအားလုံးအနေနဲ့ကြိုတင်သတင်းပို့ရမှာဖြစ်ပြီးတရုတ်နိုင်ငံကအမိန့်တွေအားလုံးကိုလည်းလိုက်နာမှာဖြစ်တယ်လို့ထည့်သွင်းခဲ့ပါတယ်အခုလိုတရုတ်ရဲ့လေကြောင်းပိုင်ဆိုင်သတ်မှတ်ကြေညာမှုကိုဂျပန်ပြည်အမေရိကန်ကလည်းကန့်ကွက်ခဲ့ရမှာတရုတ်ဘက်ကတော့ဒီဝေဖန်မှုတွေကိုပယ်ချခဲ့ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဌာနကဒီဝေဖန်ကန့်ကွက်မှုတွေဟာအခြေအမြစ်မရှိဘူးတာဝန်ယူတာဝန်ခံမှုမပါဘူးလို့ပြန်ဝေဖန်လိုက်ပါတယ်ဒါအပြင်တရုတ်ကာကွယ်ရေးဝန်ကြီးဌာနကပဲဒီလေကြောင်းဆောင်သတ်မှတ်မှုဟာတရုတ်ရဲ့အခွင့်အရေးဖြစ်တယ်လို့ထောက်ပြခဲ့ပါတယ်ဂျပန်ဘက်ကတော့ဒီလေကြောင်းဆောင်ကြေညာချက်ပေါ်တရားဝင်ကန့်ကွက်စာပို့ထားခဲ့ပြီးတရုတ်ဆိုရအနေနဲ့နယ်မြေအငင်းပွားနေရတဲ့ဂျပန်ခေါ်ဆန်ကာကူချင်းတရုတ်ခေါ်ဒိုင်ယူချွန်းတွေနဲ့ပတ်သက်ပြီးတင်းမာမှုတွေပိုဆိုးလာအောင်တရုတ်ဘက်ကလုပ်လိုက်တာဖြစ်တယ်လို့ဆက်ဆွဲလိုက်ပါတယ်ဒါပေမဲ့တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကမချာခင်ကပဲဒီလိုလုပ်လိုက်ခဲ့တာဟာတရုတ်အနေနဲ့ကုလသမဂ္ဂရဲ့ဗဒိန်ရှင်စာချုပ်တိုင်းလုပ်ခဲ့တာဖြစ်တယ်ဘယ်နိုင်ငံကိုမှရွယ်တာမဟုတ်ဘူးလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ